မြန်မာပြည်ကနှစ်ရက်ကြာရောက်ရှိနေတဲ့အမေရိကန်အထက်လွှတ်တော်မှ Jeffrey Allen McLeay ဦးဆောင်တဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဟာရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ဒီကနေ့တွေ့ဆုံခဲ့ပြီးစစ်တွေမျိုးကအောင်မင်္ဂလာရပ်ကွက်ကိုတွားရောက်လည်လာခဲ့ပါတယ်။အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့အနေနဲ့ရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့မီဒီယာတွေကရတဲ့သတင်းအချက်အလက်တွေအပေါ်အခြေခံပြီးတော့ဆွေးနွေးသွားတာဖြစ်ပြီးရခိုင်ပြည်နယ်ရင်းအခြေအနေမှန်ကိုလည်လာသွားတာမရှိဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူကပြောပါတယ်။သတင်းအပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်။
ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးနေရမှုတွေရပ်တန့်မှုအပါအဝင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်တဲကိုစုံစမ်းလည်လာဖို့အတွက်အမေရိကန်အထက်လွှတ်တော်အမတ် Jeffrey Allen McLeay ဦးဆောင်တဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဟာမြန်မာပြည်ကိုနှစ်ရက်ကြာရောက်ရှိနေတာပါ။အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဟာဒီကနေ့မှရခိုင်ပြည်နယ်အစိုးရအဖွဲ့အပါအဝင်အရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပြီးစစ်တွေမျိုးကမွတ်စလင်တွေနေထိုင်တဲ့အောင်မင်္ဂလာရပ်ကွက်ကိုတွားရောက်လည်လာခဲ့ပါတယ်။အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့အနေနဲ့ရခိုင်ပြည်နယ်တွင်အခြေအနေမှန်ကိုလေ့လာဖို့တေချာအချိန်ယူသင့်ပြီးအောင်မင်္ဂလာရပ်ကွက်တစ်ခုတည်းလေ့လာသွားတာမျိုးမဖြစ်သင့်ဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့တွင်ရည်မှုဦးတင်မောင်ဆွေကပြောပါတယ
်။သူတို့အနေနဲ့ဒါတော့ဒီနိုင်ငံကကရရှိတဲ့သတင်းတွေဆိုရှယ်မီဒီယာရရှိတဲ့သတင်းတွေအဲနောက်ကသူတို့သွားဘင်္ဂလားဒေ့ရှ်ကိုသွားပြီးတော့ကြီးစုခဲ့ဆိုတော့သူတို့ရဲ့တွေ့ကြုံတွေပေါ့။ဒီဒါတွေပဲအခြေခံပြီးတော့ဆွေးနွေးသွားတာဖြစ်နိုင်တော့ဒီအခြေအနေနဲ့ယူတင်နေအခြေယူပြီးတော့ဒီမှာရှိတဲ့ဒီခိုင်ပြည်နယ်မှာဒီကေပြပြနေတဲ့အခြေအနေမျိုးတို့ကိုယ်တိုင်ရောအတိုင်းတွေ့ပြီးတော့ခံစားနေတယ်။အခုဒီခိုင်ပြည်နယ်လာပြီးတော့သူကအမေဆောသွားတယ်ကျွန်တော်တို့ဒီခိုင်တိုင်းရင်းသားကြီးရွာတွေကိုဒီခိုင်ခုနကပြောနေကျွန်တော်တို့ဒီအကြပ်တက်ခိုက်ခံတဲ့နေရာတွေကိုသူမသွားဘူး။သွားကြည့်ရလို့ရှိရင်အဲ့ဒီမှာလည်းခုနကပြောခြေခွဲဝန်းထဲပေါ်ကဖြစ်နေတယ်။ခုနကပြောဒီရဲဆက်ဆက်လုပ်ခဲ့တဲ့ဒီခိုင်ထဲလည်းကြီးစားတယ်။ဒီခုနကပြောအောင်မင်္ဂလာတက်ကိုပို့ပြီးတော့ဆေးဆိုးရဖြစ်ရတယ်ကအများကြီးရှိပါတယ်။
အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့အနေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံချိန်မှာရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီတရားဥပဒေစိုးမိုးရေးရေရှည်တည်တံ့နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကဆွေးနွေးသွားတာပါ။ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရည်မှုဦးတင်မောင်ဆွေကတော့အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့သလိုမျိုးရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့မောင်တော်ဒေသနဲ့ဒေသခံတွေရဲ့အခြေအနေတွေကိုတွားရောက်လေ့လာသင့်တယ်လို့ဆိုပါတယ်။
တဖက်တဲ့ဘင်္ဂလားဒေ့ရှ်ကိုပဲသွားကြည့်တယ်။ဘင်္ဂလားဒေ့ရှ်ကတည်းကပြောစကားနားထောင်တယ်။သူတို့ကတဖက်ပဲကြည့်တာကို။သူကနိုင်ငံတကာရရှိတဲ့မီဒီယာသတင်းတွေ၊နောက်တစ်ခါဒီ NGO တွေကရေးထားတဲ့ report တွေဒီဥစ္စာတွေကိုဖတ်ပြီးတော့အခြေခံပြီးတော့ဒီမှာလာကြည့်တော့လေခုနပြောတဲ့ဒီမွတ်စလင်ရပ်ကွက်တစ်ခုကိုပဲသွားကြည့်ပြီးတော့ခုနပြောလို့သူတို့ကအဖြစ်သတင်းစိုးရွားပါရေးဆိုပြီးတော့သူတုံ့တက်တာကတော့ဒါကိုတဖက်ကလည်းဆန်လုံးအကြည့်တယ်။ခုနပြောတကယ်လက်တွေ့ခံစားရတယ်ကျွန်တော်ဒီပြည်တိုင်းသားကြီးရွာတွေအကြီးရွာတွေမှာလည်းခုနပြောလို့ယူဆိုင်ရှိပါယူဆိုင်လည်းသူတို့သွားရောက်ပြီးတော့ဒါလိလာပြစ်ဒီလိုမျိုးနှစ်ဖက်ကိုလိလာလိုက်တဲ့ခါကြမှာပဲအဲဒါဒီအခြေအနေမှန်ကိုကြည့်မယ
်အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဟာသူတို့ရဲ့ရခိုင်ပြည်နယ်ခီးစဉ်အပြီးဒီကနေ့ညနေမှာနေပြည်တော်ကိုသွားရောက်ခဲ့ပြီးအစိုးရထိပ်ပိုင်းခေါင်းဆောင်တွေလွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ရှိနေပြီးမနက်ဖြန်နိုဝင်ဘာ21ရက်နေ့မှာတော့သူတို့ရဲ့ခီးစဉ်ကိုအဆုံးသတ်မှာဖြစ်ပါတယ်အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဟာမြန်မာပြည်ခီးစဉ်မတိုင်ခင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လည်လာခဲ့ပြီးရခိုင်ပြည်နယ်ရင်းကထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်တွေကိစ္စဘင်္ဂလားဒေ့ရှ်အစိုးရရဲ့ကင်တွယ်ဖြည့်ဆင်းပုံနဲ့ပတ်သက်လို့လည်းချီးကျူးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးအနေနဲ့လည်းမကြခင်ရက်ပိုင်းတွင်မြန်မာပြည်ကိုလာရောက်ဖို့ရှိနေပြီးသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းဒုက္ခသည်တွေကိုပြန်လည်လက်ခံရေးနဲ့ပတ်သက်တဲ့သဘောတူစာချုပ်ကိုမြန်မာဘက်ကလက်မှတ်ထိုးဖို့မျှော်လင့်ကြောင်းပြောကြားထားတာလည်းရှိပါရဲ့ရှင်။